ကုလသမဂ္ဂရဲ့လက်ရှိထူထူညီလာခံတက်တန်းကာလအတွက်ကုလသမဂ္ဂအဖွဲ့ဝင်တရား90တုံးနိုင်ငံရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်9နိုင်ငံပါခရစ်ဒန်ရှယ်စ်ကော်မတီဒီကနေ့အစည်းအဝေးမှာသုံးသပ်ဆွေးနွေးကြဖို့ရှိတာမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့ကိုစားပြုမှုဆိုင်ရာကိစ္စကအဓိကပါဝင်နေပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီကိုပဲဖြစ်ဖြစ်အာဖဂန်န တမတ်ကြီးတွေကိုဒီအတိုင်းဆက်ထားပြီးကိုစားပြုမှုဆိုင်ရာဆုံးဖြတ်ချက်ကိုရွှေ့ဆိုင်းထားဖို့ရှိတယ်လို့မိမဖော်လူတဲ့တန်တမန်လေးဦးကိုကိုးကားပြီးရိုက်ဒါစ်သတင်းမှရေးထားပါတယ်မြန်မာစစ်ကောင်စီကိုပဲဖြစ်ဖြစ်ဒါလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်ကုလသမဂ္ဂမှနိုင်ငံကိုစားပြုခွင့်ပေးလိုက်မယ်ဆိုရင်နိုင်ငံတကာရဲ့အသိမှတ်ပြုမှုရဖို့သူတို့ကြိုးစားနေကြတာမှတိုးတက်မှုအဆင့်တစ်ဆင့်ရသွားမှာဖြစ်ပါတယ်ဒန်ရှာကော်မတီမှာရုရှားတရုတ်အမေရိကန်ဘာဟားမားစ်ဘူတန်ချီလီနမီးဘီယာဆီယရာလီယွန်နဲ့ဆွီဒင်နိုင်ငံတို့အဖွဲ့ဝင်နိုင်ငံတွေဖြစ်ပါဝင်ကြပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့ကိုစားပြုမှုနဲ့ပတ်သက်တဲ့ကော်မတီအစည်းအဝေးခန်းစာကိုနှစ်မကုန်ခင်မှာအထွေထွေညီလာခံကအတည်ပြုဖို့အတွက်တင်သွင်းရမှာဖြစ်ပါတယ်နိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ဆုံးဖြတ်တဲ့အခါ Credential Committee မှာရောအထွေထွေညီလာခံမှာပါအစဉ်အလာအဖြစ်အဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ဆုံးဖြတ်လို့ရှိတယ်လို့တန်တမန်တွေကပြောတဲ့အကြောင်း Writers သတင်းမှာရေးထားပါတယ်